မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကြာဆင်းလာတာကကမ္ဘာမှာအဆိုးဆုံးအဆင့်မကြုံစဖို့ကိုရောက်သွားပြီလို့ Freedom House အဖွဲ့ကသတ်မှတ်လိုက်ပါတယ်။ Freedom House နိုင်ငံတကာလွတ်လပ်မှုအကဲဖြတ်အဖွဲ့ကြီးကဒီနှစ်အစည်းအဝေးခါစားမနေ့ကထုတ်ပြန်ရမှာမြန်မာမှာအခုလိုကြာဆင်းတော့ကမကြုံစဖို့အဆိုးဆုံးဖြစ်ပြီးတော့ Belarus နဲ့ Uganda တို့နောက်ကလိုက်ခဲ့ကြပါတယ်။ဘာကြောင့်အခုလိုဖြစ်ပြီးတော့ဘယ်လိုတည်ရောက်မှုတွေရှိမလဲဆိုတာကိုတော့ဆက်သွယ်ရေးနှိပညာကျွမ်းကျင်သူကိုမျိုးနိုင်နဲ့မြန်မာအရေးလှိလာသုံးသပ်သူဦးမမောင်စိုးတို့ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
။ဟုတ်ကဲ့အမေရိကန်အခြေစိုက် Freedom House ကအခုလောက်ထိသတ်မှတ်ခံခဲ့ရတာပေါ့အဓိကတုံ့ပြန်ချက်ကိုအင်တာနက်ဆက်သွယ်ရေးကျွမ်းကျင်သူကိုမျိုးနိုင်ကလက်တွေ့နဲ့အခုလိုရှင်းပြပါတယ
်။ VPN နဲ့အာနာတီးမီနောက်ပိုင်းမှာအင်တာနက်ကိုဖျက်ချလိုက်တယ်။အဲ့ဒီမှာလူတွေကအရန်ကြောက်လန့်သွားတာပေါ့နော်။အပိုင်းကျတော့ဒီအင်တာနက်တုံးတဲ့ခါကျရင် Facebook တွေပိတ်တာလို့ကြော်ပြီးမှတုံးလို့ရတာလို့ဖြစ်လာတယ်။ပြန်တုံးမရတော့မှဒီတက်ပူဆိုးလာတာဗျာ။ Social Media တွေမှာဒီဖြစ်ဆိုရတဲ့ပတ်သက်တာလို့တကူကူဆန္ဒပြရတဲ့ပတ်သက်တာလို့တင်ထားတာပဲဖြစ်ဖြစ်လိုက်ထားတာ share လုပ်ထားတာပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးဟာလေးသူကအချိန်မီလမ်းမှာတာတာပြီးဖြစ်မယ်တဲ့ဖြစ်လို့တွေ့ရင်ပေါ့နော် iPhone ကိုလည်းတိမ့်မယ်လူလည်းအေးအေးယူမယ်ဟောပဲတော့ internet လွတ်လပ်ခွင့်တွေပါတာစီပြည်ပြင်ခံရတယ်နောက်ဆုံးဖြစ်သွားတဲ့ဟာကြောင့်မှအဲ့ဒီတော့ကျွန်တော် AMG ရဲ့ profile ချိန်တာတော့တရားဆိုင်နဲ့၃တန်းဖြစ်သွား AMG profile ချိန်တဲ့လူတွေအားလုံးဖမ်းပါမယ်ဆိုပြီးတော့စာရကထုတ်ပြီးတော့လို့မှအဲ့လိုမျိုးတွေဖြစ်လာတော့သူပြည်နေရလူတွေပေါ့နော်ဘယ်လိုမှမရလေကိုတည်းမြဲလာပဲချိန်ထားပြီးတော့ချုပ်လက်ပြန်ကြောင်းကြတာပေါ့ဗျာနောက်ဆိုအင်တာနက် line တွေကိုလည်းပေါ့နော်စောင့်ကြည့်နေတယ်လို့နောက်ပြီးတော့မှချုပ်နေဒီမှာပေါ့နော် internet line ကို speed short တယ်ချုပ်နေတယ်အခုဆိုအထက်ပမာကြီးရဲ့ညနေတော်ကအင်တာနက်ကိုဖြတ်ထားတာပေါ့အ
ဲဒီကြောင့်ဘာကြောင့်အခုလိုအထိဖြစ်လာခဲ့ရပါလဲလို့မေးရမှာမြမရေးလိလသုံးသက်သူဥမမောင်စိုးကအခုလိုထောက်ပြပါတယ
်ဩအခု internet ဖြတ်တော့မှုစစ်မဲ့ဖြစ်ပွားတဲ့ဒေတာတွေမှာတွေ့ရပါတယ်အဓိက internet ကိုအသုံးယူပြီးရောတယောက်နဲ့တယောက်ဆက်သွယ်တဲ့ကိစ္စတွေကိုထက်တော့ခြင်းတဲ့အတွက်လောက်တာပါဒီအရက်ဖက်ကဒီ PDF တို့ပါလို့အရက်ဖက်ကလူတွေခုပြောမယ်ဆိုတော့ဒီအင်တာနက်ကိုအသုံးပြုရတာဒီတယ်လီဖုန်းလိုင်းကိုအသုံးပြုရင်ဖြတ်ပြီးတော့ဖမ်းရတာရပြတ်ဖမ်းယူနာဆောင်ရလွယ်တယ်အင်တာနက်ကြတော့ application မျိုးစုံသုံးပြုပြီးတော့ဆက်သွယ်တယ်ဆိုလို့ရှိရင်ရပြတ်နာဆောင်ကိုခက်တာပေါ့တစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့ရှင်းရှင်းနဲ့မတူတာတော့ဒီနောက်နောက်ဆက်ကျင်တဲ့လူတွေဆိုအင်တာနက်ကဒီကဘာဝါရဖြတ်ကြည့်တဲ့နေရာမှာတော့နိုင်ငံတကာဝါရစင်မြန်တာပေါ့ဗျ။အမြန်ဆုံးပဲ။ဓာတ်ပုံနေ view file နဲ့ဆက်ပြီးတော့ချက်ချင်းတင်လို့ရတော့။အဲ့တော့တခုခုဖြစ်ရင်ဖုံးွယ်ဖို့ခက်တယ်။အဲ့တော့ဒီညာဇာနဲ့ဟာနှိကွဲအောင်လုပ်တဲ့ပြည်ပယ်လဲပါတာပေါ့
။ဒါချင်းကိုမျိုးနိုင်ကလည်းအဓိကအကြောင်းရင်းကိုအခုလိုဆက်ရှင်းပြပါတယ
်။အဓိကတော့တရင်စည်းစင်းမှုဆိုလို့ပိတ်ချင်တာပေါ့ဗျာ။ဒါဆိုအင်တာနက်မှာဆိုရင်တော့တရင်တခုဖြတ်လိုက်တာနဲ့ပေါ့တစ်ဆက်ကနေအကုန်လုံးတန်းရောက်ပါတယ်။တနေရာမှာတစ်ခုခုဖြစ်ပြီးဆိုသူဒီအကုန်လုံးကိုစစ်စစ်တိတာနဲ့ဟာကြတော့ခါကြတော့တယောက်တယောက်ပေါ့နော်အခုတော့ information ကိုတပေးမသိစေချင်ဘူး။နောက်တရေအမှန်ပေါ့တက်တိအထောက်ထားနဲ့ပေါ့ကျွန်တော်တော်တော်များများဆိုကျွန်တော် evidence base ကိုတွားကြတာပေါ့ဓာတ်ပုံဒီ video တွေနဲ့တကွာပေါ့နော် location တွေပေါ့ဦးတော်မဲ့ဓာတ်ပုံတွေမြင်လိုက် location ခါတန်းပါတယ်။အချိန်နေနေဆိုခါတန်းပါတာပေါ့နော်။အဲအဲ့လိုမျိုးတွေကိုသူကသူ့အနေနဲ့ပေါ့နော်ညီမညာပဲ live လို့မမြင်တာခါကြတော့သူကအကောင်းဆုံးအကုန်လုံးပိတ်လိုက်တယ်။သူတို့ပြောနေတဲ့ဒေမနာထောင်အဲ့လိုမျိုးဖြစ်စီချင်တဲ့အတွက်သူကအားလုံးဖြတ်တောက်လိုက်တာ။တရေမောင်ချချင်တာပေါ့ဗျာ
အဲ့ဒီတော့အခုလိုအင်တာနက်လွတ်လပ်ခွင့်ဆုံးရှုံးတာကြောင့်ဘလို့သက်ရောက်မှုရှိနိုင်ပါလဲလို့မေးရမှာဥမမောင်စိုးကအခုလိုဆက်ထောက်ပြပါတယ
်အင်တာနက်ဒီကနေ့လူမှုစီးပွားလုပ်ငန်းတွေအများကြီးသုံးတာအမသာရခိုင်မှာလည်းပဲအဲ့လိုအင်တာနက်ဖြိုင်းအင်တာနက်အသုံးပြုတဲ့ပန်းစနစ်တွေပါလေအကုန်ရက်အဲ့ဒါအပြင်ဒီပညာရေးနဲ့ပတ်သက်တဲ့ဤစားရည်လည်းဒီအင်တာနက်မှာရှိလို့သင်ယူလို့မရဖြစ်သွားတာပေါ့အဲ့တော့တပင်ပြတ်တောင်ဖြတ်တာဖြစ်ပေမဲ့ဆက်မှလည်းပဲအင်တာနက်အသုံးပြုတဲ့လူမှုစီဝါနဲ့ပဲပညာရေးနဲ့ပဲအားလုံးကပါဖြစ်ခဲ့တာ
ဒီတည်ရောက်မှုပေါ့ကိုမျိုးနိုင်ကလည်းအခုလိုသေးသေးဆက်ရှင်ပြပါတယ
် online transaction တွေပေါ့နော်ဒီစီးပြီးမှပဲ transaction ပေးမယ်ဆိုကျွန်တော်ဒီကနေပြီးတော့မှ order မှာသက်ဆိုင်လွယ်လွယ်ပြီးတော့ဟိုကနေပြန်ပို့ဆိုအဲ့လိုမျိုးမှာကုန်တော်ရေးမှာအားလုံးကထိခိုက်လာတာပေါ့နောက်နိုင်ငံသားနဲ့ဆက်သွယ်လာပြီးလည်းအဆင်မပြေဘူးနောက်ကျန်းမာရေးအပိုင်းပေါ့နော်တို့တော်များဒီကျမ်းမာရေးတော့ကိုဒီလိုကြတော့ဒီ consultation တွေယူရပါတယ်နိုင်ငံခြားပညာရှင်တွေစီကနေပြီးတော့အကြံဉာဏ်တွေတောင်းရပါတယ်အဲ့လိုကြရင်ကျွန်တော် data တွေပို့ရအောင်ပေါ့နော်အဲ့ဒါဒီလူနာအချက်လက်ပို့နေခါကျအဲ့ဒီကြရင် internet မရှိနေခါကျဒါတွေပို့လို့မရအောင်ဖုန်းနဲ့ပဲတက်ပြောလို့မရအောင်ပေါ့နော်အဲ့ဒီလိုမှကြရင်ဒါအခက်အခဲတွေအများကြီးဖြစ်ပါတယ်ဒါလည်းဘာမှလုပ်လို့မရအောင်ပေါ့နော်ဘာမှလုပ်လို့မရဆိုအပြင်ကလူကလုပ်လို့မရတဲ့ပြင်အတွင်းကလူကလုပ်လို့မရဘူးပေါ့ဒီအဲ့လိုအဆင့်ရောက်သွားတာပေါ့နော်ဒီနိုင်ငံခြားလူတွေပေါ့နော်သူတွေမယုံနိုင်လောက်အောင်ဖြစ်တယ်ပေါ့နောက်ပြီးတော့အရန်ကိုကြောက်စရာကောင်းတဲ့နိုင်ငံတခုလိုရှုပ်နေသွားတာပေါ့
တကယ်တော့ဒီ Freedom House ရဲ့ပြင်ခံစားထဲမှာနိုင်ငံပေါင်း30တဲ့ Internet လွတ်လပ်ခွင့်ကြာဆင်းလာခဲ့ပြီးမြန်မာနိုင်ငံအနေနဲ့ကတော့အရင်နှစ်ကထက်14မတ်ထိကြာဆင်းသွားတာကအဖွဲ့စတင်ခဲ့ရကနေအခုချိန်ထိစံချိန်တင်အများဆုံးကြာဆင်းတာလို့သုံးနှုန်းခဲ့ပါတယ်ခင်ဗျ